ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုဘာစချန်ကျွန်းကိုမကြခင်ရွှေ့ပြောင်းမှုဘင်္ဂလားဒေ့ရှ်အနေနဲ့စီစဉ်နေကြပါတယ်။ကိုယ်သဘောဆန္ဒအတိုင်းပြောင်းရွှေ့ဖို့လက်ခံတဲ့ဒုက္ခသည်တချို့ရှိနေပြီးဒီလိုတွေအစင်းသစ်ဖြစ်တာနဲ့တည်ဝင်ပြောင်းရွှေ့တဲ့စီစဉ်တွေကိုစတင်မှာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ကော့ခ်စ်ပဇာခရိုင်ဒုတိယကော်မရှင်နာမင်းကြီးခမဲဟူစိန်က VOE ကိုပြောပါတယ်။
ভাষান চর এখন যাদের রোহিঙ্গাদের এক লক্ষ রোহিঙ্গা নেওয়ার কথা তাদের জন্য আসলে পুরোপুরি প্রস্তুত আছে তো এখানে ইতিমধ্যে কিছু কিছু পরিবার তারা
প্রসেন চাচু হা রোহিঙ্গা দুঃখতে ততেই লক্ষণ বু সিনদে ফিট দিও দুঃখতে মিদাসু চু লে পিয়ং শুই বু দ্বয় তরু সনা হিয়াও তবো টু থা বারে পিয়ং শুই ইয়ে দ্বয় নাও থা দুঃখতে রি তবো টু লা বু গু লে সিয়ং সাও নি বারে তরু সিনদে ফিট দা নে টিয়ে উইন পিয়ং শুই ইয়ে লংগা নি সাতে মা ফিট বারে
ကျွန်မမှာလိုအပ်တဲ့ပစ္စည်းပစ္စည်းတွေပြင်အုပ်ချုပ်ရေးစီမံခန့်ခွဲရေးအတွက်စီစဉ်ထားတယ်လို့လည်းဆိုပါတယ်အခုရှိနေတဲ့စကန်နီယာလူနေထူထပ်ကျတဲ့လွန်ပြီးနေရထိုင်ရခက်ခဲတာကြောင့်ကျွန်းကိုပြောင်းရွှေ့မဲ့ဒုက္ခသည်တွေဖို့နေရတဲ့မှာပို့ပြီးလွတ်လပ်လပ်နေနိုင်လိမ့်မယ်လို့လည်းပြောပါတယ်ပြောင်းမဲ့ဒုက္ခသည်တွေအတွက်မွေးမြူရေးလေယာဉ်စိုက်ပျိုးရေးအခွင့်အလမ်းတွေအများပြားရနိုင်မှာဖြစ်တယ်လို့ကလေးတွေအတွက်ပညာရေးတမွေးဝန်ကြောင်းတင်တဲ့နေ့စီစဉ်ပေးမှာဖြစ်တဲ့ကြောင်းလည်းဒုတိယကော်မရှင်နာမင်းကြီးဟိုစိန်ကပြောပါတယ်ဒုက္ခသည်တွေအနေနဲ့ယာယီသဘောသာနေထိုင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာရရင်ပြန်နေမှာဖြစ်တဲ့အကြောင်းလဲ VOE ကိုပြောပါရစေ။စကန်နေထဲမှာတော့ကျုံးကိုပြောင်းလို့တဲ့ဒုက္ခသည်တွေကိုစီးရင်စတင်ကောက်ခံနေပြီးစကန်ကောင်းဆောင်တချို့ဒီကျုံးကိုကုလန်တော်ရောက်လေးလာနိုင်မှုဘင်္ဂလားဒေ့ရှ်အနေနဲ့စီစဉ်နေတယ်လို့လဲဒုက္ခသည်တူက VOE ကိုပြောပါရစေ။ဒါပေမဲ့အများစုကတော့မသွားလို့ရဘူးဆိုပြီးတော့လည်းပြောကြပါရစေ။ဒုက္ခသည်တွေကိုထားမဲ့ကျုံးဟာမိုးရင်းမှာရေလွှမ်းမှုခံရလိမ့်ရှိပြီးအပူတိုင်းမုန်တိုင်းဖြတ်သန်းရဒေသဖြစ်တဲ့အတွက်ပြောင်းမယ်စီစဉ်ဖို့စိုးရိမ်မှုတွေလည်းရှိနေပါရစေ။ရင်းရဆိုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာဆွေရောတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်အကြောင်းပြောဆိုထားတာဖြစ်ပါတယ်။